อาจารย์นี่เรียนจาซงเนาะเนาะอาจารย์นี่เรียนจาซงเนาะไอ้โซอัตตะ20เนาะจุลัยลาโหดิมาไอ้ไส้ที่ไข่ดาบะดาอภาเดียวแท้หมอผู้ไดยีโลเนาะอภาโดเนี่ยอนิสะซงดีเตยกั่วลงตะล้านลงอ่ะตะคาเด้ออย่างโหไส้ที่ไข่บิอภาโดแม่ยีจาเด้ว่าซอดีลุลละผู้โจซวานี่เด้แท้มาเลยเนาะอภาโดอ่ะป้าลาดาโหอภาโดเย็นเนี่ยมาที่ไข่ยาบะเด้ลุงกิเร
69ခုဇလိုင်လ19ရက်နေ့မနေ့စေနာရီ36ခုနှစ်မှာယူနီဖောင်းပွေလက်နက်ကင်တစုကရန်ကုန်မြို့ရဲ့ရှိအထူးအများကြီးယုံမှာဗိုလ်ချုပ်အောင်ဆန်းနှင့်အတူမြမအာဇာနည်တွေကိုလှုပ်ချန်ခဲ့တဲ့အကြောင်းသတင်းကြားရတော့လွန်စွာခြေကွဲဝင်းနေမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါက်ခင်မီကသူ့ခံစားချက်ကိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်ဒေါက်ခင်မီကပဲဆက်ပြီး
ဗြိတိရှ်ကိုလိုနီလက်အောက်ကမြမလွတ်လပ်ရေးကြိုးပမ်းမှုမှာတခင်မာကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလိုအမှတ်တရပြောကြားခဲ့ပါသေးတယ်။တခင်မာကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်အရင်ပြီးကြိုးစားကြတာပဲလေနော်။သူတို့အသက်တွေပါတယ်လဲမမှုဘူး။ဆေးရမှာလည်းမကြောက်ဘူး။ဘာလို့မှမကြောက်ဖက်နဲ့သူတို့တခါတည်းဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်။ အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွားအဲ့ဒီမှာလူလားမြောက်လာတာဟိုမှာဆစ်ဖြစ်တော့ဖွားအသက်ကဟိုတည်းလောက်ပဲရှိမယ်71နှစ်လောက်ပဲရှိမယ်1941မှာနော်စစ်ကြင်ညာတော့အဲ့ဒီစစ်ကြင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆစ်မဖြစ်ခင်နေရာကြိုးပမ်းကြတာပါဗျာဒါဖွားအစာတွေရဲ့အတွေ့အကြုံနောက်ဖွားအဖေကလည်းနိုင်ငံကြီးတွေဖတ်တယ်နောက်တော့သ င်တော့ဖွားဖွားသုံးတာတပိတ်မောက်ရတယ်စိတ်မပြေခင်ဖွားဖွားအမေအကြောင်းဆရာမကြောင်းမတက်ရဘူးကောနော်ဖွားဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွားဖွားမေမေကိုရောဖွားဖွားရောခေါ်ပြီးတော့တခါတည်းဖွားဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေချတာကိုသွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘယ်သူတို့ပေါ့နော်
မြန်မာလွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်ခီမီကပြောသွားခဲ့တာဖြစ်ပါတယ်ဒေါက်ခီမီနဲ့တူထိုးစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါက်ခင်ကြီးကြီးဖြစ်ပါတယ်ဒေါက်ခင်ကြီးကြီးကတော့ကွယ်လွန်သူစာရေးဆရာကြီးဦးသိန်းဖေမင်းရဲ့ဇနီးလက်ဖြစ်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရတူဖြစ်တဲ့ဦးဟန်တာမင်းရဲ့မိခင်လည်းဖြစ်ပါတယ်တက်90နီးနေပြီဖြစ်တဲ့ဒေါက်ခင်ကြီးကြီးဟာမြန်မာလွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့သူတူဖြစ်ပါတယ်သူရဲ့ပြန်ပြောင်းပြော့ပြချက်ကတော
့နိုင်ငံရေးဆိုတော့မလုတာလည်းကြာပြီပေါ့နော်ရောက်တာကလည်းအဲ့ဒီတုန်းကဟိုဂျပန်ဒေါ်လာရေးပေါ့နော်၁၈ဒေါ်လာရေး movement ထဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတဲ့ရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးရဲ့လို့တစ်စလုံးတစ်ခါမှလည်းမလုဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှလည်းနေခဲ့တာခိုင်းရေးနဲ့နေခဲ့တာဒါပေမဲ့ဂျပန်ခေရောက်တော့ဂျပန်ဟိုတော့သိပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့ organize လုပ်တာကအဲ့ဒီတော့ဖြာပုံမှနေရပါတယ် 1944 ပေါ့နော်ဖြာပုံကအဲ့ဒီက Fascist Dolan ရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့အခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့မျောပါတီပေါ့ underground party ပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ခင်ကြီးကပဲဆက်ပြီးထိုးစင်းဗိုလ်ချုပ်တွေတကွာအာဇာနည်ကြီးတွေသာလုံးချံမခံခဲ့ရင်မြမနိုင်ငံရေးမြင့်ကွင်းဟာအခုလက်ရှိအခြေအနေနဲ့အများကြီးကွာခြားတာဖြစ်တယ်လို့ပြောခဲ့ပါတယ်
။ကောင်းဆောင်ကြီးတွေပေါ့လေအထူးသဖြင့်ဗိုလ်ချုပ်ပေါ့နော်။ဗိုလ်ချုပ်သာသာစီစီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဗိုလ်ချုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဗိုလ်ချုပ်ကရှိလို့ရှိရင်ဘယ်လောက်မဆိုးပဲနဲ့ပြည်ထောင်စစ်ကလည်းဘယ်လောက်လဲကြာမယ်လည်းမဖြစ်ဘူး။ဗိုလ်ချုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
။နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရေးကြည့်ပါသလဲ။ဒေါက်ခင်ကြီးကပဲဗ Bojogo Upma Pupi Kulu Pyoge Bari.
Mizumiya Panga Malu Uye at the Wedware Suwaro, Adjo, Inama Soloshi, Inam Uziveno, Ero Teya Pare Soloshi, Loshamu to Kulotome Soloshi, Yi Ema. ဒီသားစုစုပွားစီခြင်းလို့ရှိရင်ဒါအမေကိုစီးရုံမှာပေါ့အမေပါမှာပဲဖြစ်မှာပဲလေအမေပါရာကဒါအတီးကပဲလေငငယ်မှာအမျိုးသမီးတွေပါဖို့ဆိုတာအမှန်ကိုအရေးကြီးပါတယ်နောက်တော့လွတ်လိုက်တိုက်ပွဲဆိုတော့အဲ့ဒါဘုကျောင်းဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလှုပ်ရှားမှုလှုပ်တော့မယ်ဆိုတော့လူလူရဲ့အင်အားစုတစ်ဝက်ဖြစ်တယ်အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ ဘောပေါက်ပြီးတော့ညေဘောရောက်ပြီးတော့ဟိုတပန်နေစစ်တောင်မှာမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးစီဝေးတွေ့ဆိုပြီးတော့ဘုကျောက်ကွာတုံစော်ပြီးတော့သူကွာကိုယ်တိုင်ကိုအစီဝေးခေါ်ပြီးတော့အဲ့ဒီလိုလုပ်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတာတော့ဒါခုပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့ခဏမြန်မာနိုင်ငံမှာ အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ရှားမှုကဏ္ဍကပဲလို့ရှိပါတယ်လို့တော်မှာကြည့်မယ်ဆိုရင်အောက်လွတ်တော်မှာအမတ်နေရာ425နဲ့အမျိုးသမီးလွတ်တော်အမကတ်25ဦးထက်လွတ်တော်မှာမျိုးသမီးလွတ်တော်အမ၄ဦးပြည်နယ်နဲ့တိုင်းလွတ်တော်တွေမှာအမျိုးသမီးလွတ်တော်အမ25ဦးရှိတဲ့အတွက်အားလုံးစုစုပေါင်းက96ဦးရှိပါတယ်။ရာနှုန်းအားဖြင့်ဆိုရင်တော့
104လို့ဆိုရပါလိမ့်မယ်။အဲ့ဒီလွှတ်တော်အမတ်တွေတဲ့ဗိုလ်ချုပ်ရဲ့သမီးဖြစ်သူဒေါအောင်ဆန်းစုကြည်ကတော့2019ဧပြီလကြားဖြတ်ရွေးကောက်ပွဲမှာကွန်မှုမျိုးနယ်ကလွှတ်တော်အမတ်ဖြစ်ရွေးကောက်တင်မြှောက်ချင်းခံရတယ်လို့သူဥပါဝင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီမှာအမျိုးသမီးလွှတ်တော်အမတ်ဟာ73ဦးရှိတာဖြစ်ပါတယ်။ လက်ရှိဦးသိန်းစိန်အစိုးရလက်ထက်မှာရောအမျိုးသမီးဝင်ကြီးဘန်ဦးရှိပါတယ်လေ။လူမှုဝန်ထမ်းကေဇီနဲ့ကျန်းလင်းရာချထားရေးဝင်ကြီးဌာနကအမျိုးသမီးဝင်ကြီးဒေါက်တာဒေါမင်းမြအောင်၊ပညာရေးဝင်ကြီးဒေါက်တာဒေါကင်ဆိုင်ဖြစ်တဲ့ဝင်ကြီးနှစ်ဦးတို့ရှိပြီးအမျိုးသမီးဒုတိယဝင်ကြီးကတော့6ဦးရှိပါတယ်။တစ်ဖက်မှာတော့အမျိုးသမီးအဖွဲ့အစည်းတွေနဲ့ NGO လုပ်ငန်းတွေမှာပါဝင်လှူရှားလုပ်ကိုင်နေကြတဲ့အစွမ်းထက်တဲ့အမျိုးသမီးတွေအများကြီးပေါ်ပေါက်လာတာကိုတွေ့ရတဲ့အပြင် ပြည်တွင်းသတင်းမီဒီယာမှလည်းမြို့သမီးသတင်းတောက်တွေထွက်ပေါ်လာတာတွေ့နေရပါပြီ။ဒါပြင်ဒီမိုကရေစီရေလှူရှားမှုအတွက်ကျောင်းသူတွေဘဝမှာယုံကြည်ချက်ကြောင့်အကျဉ်းကျခဲ့ကြရပြီးလွတ်မြောက်လာကြတဲ့မြို့သမီးနိုင်ငံရေးအကျဉ်းသားအများအပြားဟာလည်းအခုဆိုနိုင်ငံရဲ့တာဝန်ကိုဆက်လက်ထမ်းဆောင်နေကြတာတွေ့ရပါတယ်။ဒါကြောင့်လည်းဒေါက်ကင်ချီနီနဲ့အားတင်ပြီးတဲ့အကြောင်းသူ့ရဲ့ကြေကြာခြင်းနဲ
ကြည့်တော့ဟောတတိရှိလိုက်တာတော်လိုက်ကြတာလို့ဒီလိုပဲအောင်မိပါတယ်တော့အောင်ချမ်းစုကြည်အစလို့ပေါ့လေ